ပညာရေးဥရေပြုပြင်ပြောင်းလဲဖို့လှုပ်ရှားဆန္ဒပြမှုတွေနဲ့ဆက်နွယ်ပြီး88မျိုးဆက်ငင်းငင်းရင်းနဲ့ပွင့်လင်းလူအဖွဲ့စည်းကမနီလာတိန်ကိုအာဏာပိုင်တွေကတရားစွဲဆိုလိုက်တယ်လို့ဖန်ဝင်းထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလတုန်းကအမျိုးသားပညာရေးဥပဒေပြုပြင်ပြောင်းလဲရေးကန့်ကွက်ဆန္ဒပြပွဲတွေကိုခွင့်ပြုချက်မယူဘဲလှုပ်ဆောင်ခဲ့ရမှာပါဝင်ခဲ့သူတူဖြစ်တရားစွဲဆိုခံရပြီးဖန်စီမိထုတ်ပြန်ခံထားရတဲ့မန္တလေးတိုင်းကတော့မတရားတဲ့ဆွဆွဲချက်အဖြစ်ဥပဒေနဲ့ညီရင်ဆိုင်သွားမယ်လို့ပြောဆိုခဲ့ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကပြောပြပေးမှာပါရှင်
။88ငင်းရဲရင်နဲ့ပွင်လင်းလူအဖွဲ့စီကအမျိုးသမီးရေတီကထားလှုပ်ဆောင်နေတဲ့မန္တလေးတိုင်းကိုပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလတုန်းကမြန်ကုန်းမြို့နယ်မှာခွင့်ပြုချက်မပါဘဲဆန္ဒပြခဲ့တာကြောင့်ပုံမှန်88နဲ့တရားစွဲဆိုလိုက်ပါတယ်။မနီလာသိန်းဟာမြို့သားပညာရေးဥပဒေကြောင်းသားတပိတ်ကိုထောက်ခံတဲ့ဆန္ဒပြပွဲမှာခွင့်ပြုချက်မပါဘဲလှုပ်ဆောင်ခဲ့တာကြောင့်အခုလိုတရားစွဲဆိုခံထားရတယ်လို့ဘင်းနောင်နေမြေရစ်ခန်းကလည်းဖန်ဝရန်ထုတ်ပြီးဒီလ24ရက်နေ့မှာမယန်းကုန်းတရားရုံးမှာတရားရင်ဆိုင်မှုဆင့်ခေါ်လိုက်ပါတယ်။ဘင်းနောင်နေမြေစခန်းမှုရဲ့ရဲအုပ်တန်းဝင်းကတော့မနီလာသိန်းကိုဖန်ဝရန်ထုတ်ရတဲ့အကြောင်းနဲ့ပတ်သက်လို့အခုလိုပြောပါတယ်
။ဒီလိုပြကျွန်တော်တို့ကအရင်ကြီးစစ်ကြီးပေါ်မှာရေးယူတဲ့အချိန်မှာမနီလာသိန်းကိုကျွန်တော်တို့ကငကိုလှိုင်လိမ့်ဆောင်ကျွန်တော်ပြီးတယ်ဗျာ။လိုင်လေးစာမှအရှာတော့မပြတော့သူက5ဆင်းနေဖြစ်တာပေါ့အဲတရားဆွတ်တင်တဲ့ခါကျတော့မန္တီလာလိပ်စာကအဲသင်္ကန်းကျွန်းအဲဒီသူမင်္ဂလာလမ်းဆိုပြီးတော့ဟိုတင်ကိုလင်းထက်နေပြောကျွန်တော်ကအဲ့ဒါတရားစီတင်ပြဟိုတန်းထုတ်ပေးတာအကျွန်တော်ကတော့သူတို့အဲဒီပါဝင်ပတ်သက်တဲ့လူ24ရက်နေ့ယုံရင်ရှိတယ်လေကျွန်တော်ကယုံရင်ကိုခေါ်ပြီးတော့တရားဆွတ်တင်ပေးလိုက်ရင်ဒါကျောင်းတောင်ဝင်ကြည့်တာပဲခင်ဗျာ
တရားစွဲဆိုခံထားရတဲ့မနီလာသိန်းကတော့သူဟာဒီမှုနဲ့ပတ်သက်လို့ရှောင်ပြေးခြင်းမရှိဘဲအခုလိုမျိုးဖန်ဝရန်ထုတ်လိုက်တဲ့အပေါ်မှာတရားဥပဒေရိုယွန်းမှုရှိနေတယ်လို့ဝေဖန်လိုက်ပါတယ
်။ကျွန်တော်တို့ရဲ့တရားရေးမန္တရားဘယ်လောက်ထိပျက်စီးရိုယွန်းနေလဲဆိုတာကိုဖော်ပြနေတာဖြစ်တယ်။သူတို့ခင်ဗျာမနှစ်ပေါင်းများစွာတရားရေးမန္တရားပျက်စီးနေတယ်။အခုချိန်ကြီးလဲပျက်စီးနေတယ်ရိုယွန်းနေတယ်ဆိုတာကိုတတ်သတ်နေရပါဖြစ်အဲ့တော့ဒါဆိုကျမတို့အိမ်မှာတရားဝင်နေထိုင်တဲ့အိမ်မှာလည်းတရားဝင်နေထိုင်တယ်။ကျမတို့နေထိုင်တယ်ရုံးကိုလည်းပုံမှန်သွားနေတဲ့ဟာပြီးတော့ရုံးရှိမှလည်းဒီထောက်လင်းရေးရှိနေတာပဲလေ။အဲ့တော့ကျမတို့ဗမာနေတယ်ဗမာထိုင်တယ်ဘာလုပ်လဲဆိုရဲအသေးစိတ်ကတက်ဆိုင်နဲ့သူတွေအကုန်လုံးကတိနေပြီးသားဖြစ်ရတာနဲ့သုံးတရားအကြောင်းကြားချင်းစာပြစ်တော်လကောက်နှုတ်ပြစ်တော်လကောက်အကြောင်းကြားချင်းလုံးဝမရှိဘဲနဲ့ဒီလိုမျိုးပေါ့နော်ဖာရန်ထုတ်ဟိုစာထုတ်ပြီးတော့မှဒီရက်မှလာပြီးအကြောင်းကြားချင်းဖြစ်တယ်ပေါ့နော်။
ပြီးခဲ့တဲ့နှစ်ကလေးကဖြစ်ခဲ့တဲ့အမှုအပေါ်မှာအခုကြာမှာအမှုဆွဲဆိုလိုက်တာဟာတရားမျှတမှုလုံးဝမရှိဘူးလို့သူကပြောပါတယ်။ဒါအပြင်လက်ဗဒန်ကျောင်းသားတပိတ်မှာဖမ်းဆီးခံထားရတဲ့မဖြိုးဖြိုးအောင်နဲ့ကိုလင်းထက်နိုင်တို့အပါအဝင်တခြားကျောင်းသားခေါင်းဆောင်တချို့ကိုလည်းပြန်လွတ်ပေးခြင်းမရှိသေးသလိုအခုလိုမျိုးသူ့ကိုပါပုံမှန်16နဲ့တရားဆွဲဆိုလိုက်တာဟာတိုင်းပြည်အပြောင်းလဲအတွက်နှောင့်နှေးမှုတွေရှိနိုင်တယ်လို့ထောက်ပြပြောဆိုလိုက်ပါတယ်
။အကောင့်တက်ကိုဦးတည်ပြီးတော့ကျောင်းလဲမှုတရက်ကိုအားလုံးကမျှော်လင့်တောင်းတနေပေမဲ့သူတို့တွေကဒီကျောင်းအခုလက်ရှိဖန်ဆီးခံထားတဲ့ကျောင်းသားတွေပေါ်မှာကောအခြားသူတွေပေါ်မှာကောဒီပုံမှန်16နဲ့မျိုးစုံနဲ့မျိုးပေါင်းစုံကနေပြီးတော့အမျိုးစုံသူတို့သိတတ်ပြီးတော့လုံဆောင်နေတာကဒါတရားမျှတမှုလုံးဝမရှိဘူးတကယ်မတရားမှုကြီးတစ်ခုကိုသူတို့ကပေါ့ပေါ့တင်တင်ကျူးလွန်နေတယ်လို့ကျွန်မမြင်ပါတယ်ရှင့်အစင်ကုပြောင်းရေးကာလမှာအကောင့်ဘက်ကိုဥမကြည့်ဘဲနဲ့ဘာဖြစ်လို့နောက်ကျောင်းပြန်လှည့်မှုတွေကိုသူတို့ကိုယ်တိုင်ကလုံဆောင်နေလဲဆိုတဲ့အရာပေါ်မှာကျွန်မတန်လျာရှိနေပါတယ်ရှင့
်မနီလာသိန်းဟာဒီလ24ရက်နေ့ဗုဒ္ဓဦးနေ့မှာမယန်ကုန်းမြို့နယ်တရားရုံးမှာမဖြစ်ဖြစ်အောင်နဲ့ကိုလင်းထက်တိုင်တို့နဲ့အတူတရားရင်ဆိုင်ရဖို့ရှိပါတယ်မနီလာသိန်းကတော့ဒီမှုအတွက်အာမခံလျှောက်ထားဖို့ခံဝင်ထိုးဖို့တွေကိုလှုပ်ဆောင်မှာမဟုတ်တလို့အမှုအတွက်လဲသူကိုယ်ရိုင်ဖြစ်စေတခြားလူတူဦးဖြစ်စေဒဏ်ချင်းငွေပေးဆောင်မှုကိုလဲလုံးဝလက်ခံမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်ခင်ဗျာ